Welcome to the Voice of America in Burmese.
တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါလေခင်ဗျာပြည်အမေရိကန်တန်ရန်2019ခုနှစ်မေလ25ရက်ကြာသာပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ1925ဒုရောင်းနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကအထက်ကံဘုံခွဲတိုက်ခိုက်မှုနဲ့ဆက်နေပြီးတန်တရားရှိသူနောက်ထပ်လူမျိုးကိုဖမ်းဆီးလိုက်တာကြောင့်အခုဆိုရင်ဖမ်းဆီးထားသူစုစုပေါင်း10ဦးထက်မနည်းရှိတော့ပါပြီ။တရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်တွေကကျွန်းတစ်ခုအနီးအမေရိကန်စစ်သည်မော်ဒယ်စီခုံမောင်းပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ2016ရွေးကောက်ပွဲကာလတုန်းကနေတိုးအဖွဲ့ကိုဝေဖန်ခဲ့မှုတဲ့သမ္မတဒေါ်နယ်ထရန့်ဟာဒီကနေ့မှာတော့နေတိုးခေါင်းဆောင်အနေနဲ့ဘရပ်ဆဲလ်မြို့မှာတွေ့ဆုံနေပါတယ်
။ The attacks we saw in Manchester will be something which will be addressed I think actually by all leaders
in the group ခေါင်းဆောင်တွေရဲ့သဘောထားတွေကိုတင်းနေပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူနေပြည်တော်မှာဒီကနေ့ကျင်းပနေတဲ့27ရာစုပင်လုံးမှာပြည်အောင်စုကြီးထားမှုကိုဆွေးနွေးခဲ့ကြတဲ့အကြောင်းဆက်သွယ်မေးမြန်းချက်ကြားမှာဖြစ်သလိုအမေရိကန်မက္ကဆီကိုနယ်စပ်မှာလှိုင်းကောင်းတွေဟာတဆင့်မူရစ်စေဘယ်လိုကုန်သွယ်နေတယ်လဲဆိုတာတွေကိုပါတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါဦးခင်ဗျာ
ပြည်ထောင်စုမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲတစ်ခုမှာကလေးတွေပါဝင်လူ22ယောက်တည်ဆုံးခဲ့တဲ့ဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးဘရစ်ရှ်ချမ်ပက်ဘွားရာတံပြန်တက်ပြည့်တပ်ဖွဲ့ဝင်တွေဒီကနေ့စီးနှင်းရှာဖွေမှုတွေအတွင်းနောက်ထပ်လူ2ယောက်ကိုဖမ်းဆီးလိုက်ပါတယ်အထက်ကဘုံခွဲသမားရဲ့ညီကိုတော်ဆက်သူနဲ့ဖခင်ပါဝင်လူချင်းအာနာမန်ကိုဖမ်းဆီးခဲ့သူစုစုပေါင်းအခုဆိုရင်တော့6ယောက်တည်ရှိသွားပါပြီဆက်စုံတွေတစ်ခုအတွင်းအကြီးမားဆုံးတက်ခတ်မှုရဲ့နောက်ကွယ်မှာအချမ်ပက်ဝါရီတွေရဲ့ကိုင်ရက်တစ်ခုရှိနေတယ်လို့ဆိုတဲ့တန်တရားနဲ့ရဲတပ်ဖွဲ့ကဖော်ထုတ်ဖို့ကြိုးပမ်းနေတာပါအသက်22နှစ်အရွယ်အထက်ကဘုံခွဲသမားဆမ်မန်အဘတီယာဘုံလုံးရမှာချမ်းချစ်သူတူရဲ့အကူအညီယူခဲ့တယ်လို့ပရိရှတ်လုံရုံရဲ့တာဝန်ရှိသူတွေကတာနီးယားရှိနေကြပြီးတကယ်ရှိခဲ့တယ်ဆိုရင်လည်းဘသူဝယ်ဟာဖြစ်ကြောင်းဖော်ထုတ်နိုင်မှုကြိုးပမ်းနေကြတာပါလေပြားလုံရုံရဲ့တာဝန်ရှိသူတွေကတော့အထက်ကဘုံခွဲသမားရဲ့ဖခင်နဲ့ညီကိုတော်ဆက်သူတွေကိုဖမ်းဆီးလိုက်ကြောင်းပြောဆိုထားပါတယ်ညီကိုတော်သူဟာရှင်အဘတီယာမချာသေးငါပဲအထက်ကဘုံခွဲသမားနဲ့ဆက်သွယ်မှုရှိခဲ့တယ်လို့တက်ခတ်ဖို့အစီအစဉ်ကိုလည်းကြိုတိထားတယ်လို့လေပြားနိုင်ငံကအချမ်းပတ်ဝါရာတံပြန်တက်ချေတက်ဖွဲ့ပြောခွင့်ရသူကပြောဆိုထားတာပါမန်ချက်စတာမြို့ကဂီတချော်ယူဝဲမှာတင်းလာနေတဲ့ကအထက်ကဘုံခွဲတက်ခတ်ခဲ့မှုကြောင့်ဒီကတိဆုံးသူတွေအတွက်အောက်မေဝယ်ခန္ဓာတစ်ခုကိုတော့ဒီကနေ့မနက်ပိုင်းမှာပဲကျင်းပခဲ့ကြပါတယ်မန်ချက်စတာမြို့ကအားကစားရုံမှာ American Pop ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖြေပွဲခန္ဓာအဆုံးသတ်ချိန်မှာပဲအထူးခံဘုံခွဲတိုက်ခတ်ခဲ့မှုကြောင့်ထိခိုက်ဒေဆုံးရသူတွေကိုရည်စူးပြီးအမတ်တရားပန်းတွေဘူပေါင်းတွေဖျောင်းနေနေနဲ့မြို့လယ်မှာရှိတဲ့စိန်အန်းရင်ပြင်မှာမြို့ကန်တွေစုဝေးပြီးကာရဝါပြုခဲ့တာပါအောက်မေဝယ်ခန္ဓာပြီးတိုက်မြင့်ချခဲ့မှာပဲဘီမကြီး LSP ကလည်းတိုက်ခတ်မှုတွင်ဒဏ်ရာရရှိခဲ့သူ64ဦးတွေကစေကုသမှုခံယူနေသူတချို့ရှိရာတော်ဝင်မန်ချက်စတာကလေးစည်းရုံကိုတွားရောက်ကြည့်ရှုအားပေးခဲ့ပါတယ်
ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဘုံဖောက်ခွဲတိုက်ခတ်မှုစုံစမ်းစစ်ဆေးမှုအသေးစိတ်အချက်အလက်တွေကိုအမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့မှုနဲ့ပတ်သက်ပြီးစိုးရိမ်မကင်ဖြစ်ရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားမယ်လို့ခန့်မှန်းထားကြပါတယ်ဗြိတိန်ဝန်ကြီးချုပ်မေကနိုင်ငံတွင်နောက်ထပ်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုချင်းချောက်မှုစွန့်စီရအခြေအနေကြောင့်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပတဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးခေါင်းဆောင်တွေရဲ့အစည်းအဝေးကိုပြီးချီတက်ရောက်မှာတော့မဟုတ်ပါဘူးမန်ချက်စတာဖောက်ခွဲမှုအသေးစိတ်အချက်အလက်တွေကိုအမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့တဲ့အပေါ်စိတ်ဆိုးဒေါသဖြစ်နေကြတဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဖောက်ခွဲမှုကိုစုံစမ်းစစ်ဆေးနေတဲ့ရဲအဖွဲ့ကတော့အမေရိကန်ရဲအဖွဲ့နဲ့တရင်အချက်အလက်မျှဝေတာကိုရပ်လိုက်ပြီလို့ BBC ကဖော်ပြပါတယ်နောက်ထပ်သတင်းအချက်အလက်ပေါက်ကြားမှုမရှိစေရပါဘူးလို့အမေရိကန်အစိုးရဘက်ကအာမခံချက်မပေးမချင်းအမေရိကန်ရဲတွေနဲ့တိုက်ခတ်မှုဆိုင်ရာသတင်းအချက်အလက်တွေမျှဝေမှာမဟုတ်ဘူးလို့သတင်းရှင်းမြစ်တွေရဲ့အဆိုကိုကိုကာပီရိုက်တာစ်သတင်းဌာနကဒီကနေ့ဖော်ပြပါရယ်မန်ချက်စတာအသေးခံဘုံခွဲသမားရဲ့နာမည်ကိုဗြိတိန်တာဝန်ရှိသူတွေမထုတ်ပြန်ရသေးခင်မှာအမေရိကန်သတင်းဌာနအများအပြားကအမေရိကန်အရာရှိတွေစီကရတဲ့သတင်းတွေနဲ့အသေးခံဘုံခွဲသမားရဲ့နာမည်ကိုဖော်ပြခဲ့ကြပါရယ်နယူးယောက်တိုင်းစ်သတင်းစာကြီးကလည်းတရားဝင်မထုတ်ပြန်ရသေးတဲ့မှုခင်းဆိုင်ရာဓာတ်ပုံတွေကိုဇက်တိုက်ဖော်ပြခဲ့တာဖြစ်ပါတယ်
။ဗြိတိန်နိုင်ငံမန်ချက်စတာမြို့ကချမ်ပက်တက်ကခံရမှုကိစ္စတွေလွှမ်းမိုးနေမှာပဲ။မြောက်အတ္တိတ်စာချုပ်ဖွဲ့နေတိုးခေါင်းဆောင်တွေလွန်ရွေးတင်းကျပ်ထားတဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကိုဒီကနေ့ပဲရောက်လာကြပါတယ်။ ချိန်မှာပဲထောင်နဲ့ချီရဲ့လောဝဲဝါရီဆန္ဒပြသူတွေကတော့နေတိုးဖွဲ့နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ကိုဆန့်ကျင်တဲ့အနေနဲ့ဘရက်စတန်မြို့မှာမနေ့ကဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေချို့ကတော့အမေရိကန်သမ္မတကိုဝေဖန်ပုတ်ခတ်တဲ့စိုင်းပုတ်တွေနှစ်ဖူးစီးဆန္ဒတွေကိုကင်ဆယ်ဆန္ဒပြခဲ့ကြပါတယ်နေတိုးဖွဲ့ပေါ်သမ္မတထရန့်ရဲ့အစိုးရဝေဖန်မှုတွေကိုလက်ခံမိမဲ့အခုကမားမဲဖွဲ့ကြီးနဲ့ထိတွေ့ဆက်ဆံလာနေတဲ့အပေါ်မချေနှက်တဲ့သူတွေလည်းရှိနေပါတယ်မန်ချက်စတာမြို့ကအချမ်းဖက်တက်ခတ်မှုကြောင့်ဥရောပတလောဆိုးရိမ်နေချိန်မှာကျင်းပမဲ့နေတိုးထိုက်ချင်းညီလာခံအတွက်ဘယ်ဂျင်အစိုးရကတော့လက်နက်ပြည်စုံနဲ့ရဲတပ်ဖွဲ့ဝင်တွေပါဝင်ရဲနဲ့စစ်တပ်လူကြုံရင်းအင်အား4000လောက်ချထားပါတယ်စစ်သားတွေကလည်းလမ်းတွေဟိုတယ်အခန်းတွေမြေရယထားဘူရာရုံတွေမှာကင်းလည်စောင့်ကြပ်နေကြတာပါနေတိုးဖွဲ့ရဲ့အတွင်းမှုချုပ်ရန်စတော်ဒန်ဘတ်ကတော့ကလေးတွေလူငယ်တွေမိသားစုတွေကိုပြစ်မှတ်ထားတက်ခက်ခဲမန်ချက်စတာချမ်ပီယံမှုနဲ့ပတ်သက်လို့နေတိုးကောင်းဆောင်တွေတနည်းမဟုတ်တနည်းတော့ပြောဆိုဆွေးနွေးပြလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းသတင်းတော်တွေကိုပြောဆိုခဲ့ပါတယ်
ကျေးဇက်ကတက်တာတဲ့ချမ်းမာရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းဖို့ရည်ရွယ်တဲ့ Republican ချမ်းမာရေးဆောင်ရှောက်မှုဥပဒေကျင့်သုံးတဲ့ဆယ်နှစ်တာကာလအတွင်းခမန်းတီအမေရိကန်23သန်းတို့ချမ်းမာရေးအာမခံဆုံးရှုံးမယ်လို့ပါတီဆွဲခင်းတဲ့လွှတ်တော်ဗဏ္ဍာရေးယုံ CBO ကပြောဆိုလိုက်ပါတယ်။ဒီဥပဒေကိုမနစ်ဗုဒ္ဓဟူးနေ့ကအောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်မှာလူမှုအပေါ်တက်ရောက်မှုနောက်ချမ်းမာရေးဆောင်ရှောက်နိုင်မှုအတိုင်းအတာငွေကုန်ကြေးကျတဲ့နိုင်ငံရဲ့ဗန္ဒာရီလို့နဲ့ပတ်သက်တဲ့သုံးသက်ချက်ကို CBO ကထုတ်ပြန်တာဖြစ်ပါတယ်။မေလ၄ရက်နေ့ကထောက်ခံမဲ218မဲ၊ကန့်ကွက်မဲ213မဲနဲ့ပို့ကာတိကအတီးပြုတ်နိုင်ခဲ့တဲ့ကျန်းမာရေးဥပဒေကျင့်သုံးတဲ့အခါမှာကျန်းမာရေးအာမခံအသုံးစရိတ်ကိုရှော့ချသုံးစွဲသူတွေပုံများလာပြီးအခွန်မပေးခင်ကြိုတင်ကြက်ခံရမယ်ကျန်းမာရေးစရိတ်ဆက်ကပုံများလာမယ်အရေးရင်ဆိုင်ရမယ်လို့လဲ CBO ရဲ့အစီရင်ခံစာကဖော်ပြပါတယ်။ဩဘာမာကဲလို့တည်ထားတဲ့ဈေးစကတက်တာတဲ့ဂျမားရေးဆောင်ရှောက်မှုဥပဒေကိုအစားထိုးဖို့ကသမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလအတွင်းအဓိကဦးစားပေးကိစ္စရပ်တစ်ခုဖြစ်သလို2010ပြည်နှစ်ဥပဒေအဖြစ်အတည်ပြုပြီးချိန်ကတည်းက Republican ဥပဒေပြုအမတ်တည်းရဲ့လိုလားချက်တစ်ခုလည်းဖြစ်ပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်ဆန်မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံကပိုင်ဆိုင်ရောင်းကြေညာထားတာကိုစင်ခေါ်တဲ့လောက်ရတစ်ခုဖြစ်အမေရိကန်ရေတပ်စစ်သင်္ဘောတစ်စင်းဟာတောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ကျွန်းတစ်ခုအနီးခုံမောင်းခဲ့ပါတယ်။အမေရိကန်ရေတပ်ကပထင်းတက်မစ်ဆိုင်းလုံးတပ်ဆင်ထားတဲ့ USS Drewry ဖြတ်သိမ်းမောင်းဟာ Strategy ကျူးစုတွေက Mischief ကြောက်တန်းအနီးရေမှန်စစ်နမိုင်တွေခုံမောင်းခဲ့တဲ့အကြောင်းအမေရိကန်စစ်ပတ်စံတာဝန်ရှိသူတွေကပြောဆိုလိုက်တာပါ။အမေရိကန်ပြည်တော်စုကနိုင်ငံတကာရေပိုင်နယ်ထဲမှာလွတ်လပ်စွာရေကြောင်းသွားလာခွင့်တွေကိုထိန်းသိမ်းနိုင်မှုရည်ရွယ်ပြီးစောင့်နေတာဖြစ်တဲ့အကြောင်းလဲအမေရိကန်စစ်တပ်ပြောခွင့်ရဗိုလ်မှူး Jimmy Davis ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေကတောင်တရုတ်ပင်လယ်ပြင်မှာနေစဉ်လည်လို့သွားလာလှုပ်ရှားနေပြီးနိုင်ငံတကာဥပဒေနဲ့ညီလေရင်ပြန်ဆန်းမှုတွေသင်္ဘောခုံမောင်းမှုတွေကိုဆက်လက်လွတ်ဆောက်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။အမေရိကန်စစ်တပ်ရဲ့ဒီနေ့လှုပ်ရှားမှုတွေဟာသမ္မတဒေါ်နယ်ထရန့်လက်ထက်မှာပထမဆုံးချိန်လည်းဖြစ်ပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကတော့အမေရိကန်ရဲ့ကင်းလဲတဲ့အစီအစဉ်ဟာတောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့အကြောင်းသတင်းတော်တွေကိုပြောဆိုသွားပါတယ်။ကမ္ဘာမှာရေကြောင်းသွားလာမှုအများဆုံးတွေကတခုဖြစ်တဲ့ဒေသမှာတရုတ်နိုင်ငံကလူလုံကျွန်းနဲ့တည်ဆောက်နေတဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်နဲ့တခြားနိုင်ငံတွေကဝေဖန်နေကြတာပါ။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကဘတ်စကားဂိတ်တစ်ခုမှာတေကံဘုံခွဲသမား2ဦးရဲ့ဘုံခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဖောက်ခွဲမှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်3ဦးသေဆုံးခဲ့ပါတယ်။တခြားရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲသား5ဦးတို့လည်းထိခိုက်ဒဏ်ရာရပါတယ်။တိုက်ခိုက်ခံရပြီးနောက်မှာတော့အင်ဒိုနီးရှားအကြမ်းဖက်ဝါဒတံပြန်တိုက်ခိုက်ရဲတပ်ဖွဲ့ကတိုက်ခိုက်ခဲ့သူတွေရဲ့အိမ်တွေလို့ယူဆရတဲ့ဘန်တန်နဲ့အနောက်ချဘာကအင်္ဂလုံးကိုဝန်ရောက်စီးနှင်ရှာဖွေပါတယ်။ဘုံခွဲတိုက်ခိုက်ခဲ့သူတွေကအနောက်ချဘာပြည်နယ်ကအသက်40အရွယ်အစ်နူနူရူဆလမ်နဲ့အသက်32နှစ်အရွယ်အာမက်ရှူကရီဖြစ်တယ်လို့ရဲကထုတ်ဖော်ပြောဆိုပါတယ်။သူတို့ရဲ့ဆွေမျိုးတွေကိုတော့ DNA စစ်ဆေးဖို့နဲ့စစ်ဆေးမေးမြန်းနိုင်ဖို့အာဏာပိုင်တို့ကခေါ်ယူထားတယ်လို့လည်းရဲကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခတ်တဲ့ဘုံခွဲတိုက်ခတ်မှုနှစ်ခုကိုစုံစမ်းစစ်ဆေးဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီကနေ့ကြာသပတေးနေ့မှာညွှန်ကြားထားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာကိုကျွန်းပေါ်ကမြို့ကိုဒီသတင်းပတ်စောပိုင်းကပဲစင်းနေတိုက်ခတ်ထိန်းချုပ်ထားတဲ့အစ္စလမ်စစ်သွေးကြွကိုရှင်းလင်းဖို့အစိုးရတပ်တွေဒီကနေ့ပဲမြို့ရင်းကိုစတင်ဝင်ရောက်လာခဲ့ကြပါတယ်။ပြစ်ခတ်မှုတွေပောက်ကွဲတဲ့နေချမ်းမှာပဲဖိလစ်ပိုင်စစ်တပ်ကရဟတ်ရင်နှစ်ဆင်းကမြို့ရင်းကိုပြန်တန်းလာပြီးခေါင်မိုးတွေပေါ်မှာနေရာယူခဲ့ကြတယ်လို့တန်ချက်ကကားတွေလည်းမြို့ရင်းကိုဝင်လာခဲ့ကြတာပါ။လူကြီး2000လောက်ရှိတဲ့မာဝီမျိုးကဒေသခံတွေကတော့ဘေးလွရာထွက်ပြေးနေကြပါတယ်။မချသေးရင်ကတပ်ပွဲတစ်ခုအတွင်းရရှိခဲ့တဲ့ဒဏ်ရာကိုကုသပြီးမြို့ရင်းမှာအနားယူနေတယ်လို့အာဏာပိုင်တွေယူဆထားတဲ့စစ်သွေးကြွခေါင်းဆောင် Isnilo Happilongo Philippine Lunyu Tapoy Pasigo Chuvanyaga Ingani Namima Tapoy Sagiraba Taimale Situariga Mugu Wea Sine Tekabi Nenwe Tetsu Chang Chane Katri Korean Piajan Kuba Mishu Piasigalu Piajanga Korean Pono Yibane Luwanda Razin Yogo Zagan Pi Pasi Kosangwayaga Lunyu Tapoy Sisin Sisinile Pipiagayaba Tekamutu Sua Sita Chao to Minecha Sombi Situja Sutuna Tisong Chane Sitaka Topiangiraba
Sharuka, Pilcha, Kangiade, Tanguria, Tamara, Hong, Bakon, Hia, Mugu, Digani, Tata, Rinima, Dutiani, Pi, Yungto, Sisivari, Tamara, Hong, Bakon, Higuro, Letic Capital, Diayungu, Kosan, Lagerava, Lapila, Yumu, Bawin, Tumago, Yaruka, Pesha, Yudoga, Sumpia, Kiade, Tipikade, Shokdobuni, Sasabi, Jimu, Sashikune, Tamara, Hong, Bakon, He, Susa, Kanyara, Pippi, Diayungto, Sisibu, Sansa, Niare, Gala, Adrin, Taunema, Tingling Tara, Pippare, Bigger in Ganiga, Kene Ujana, Sisim Humaro, Tamara Hong Paka, Society Alungu Nisubare, Tamaraya Shinigale, Mrs. Baki, Mune, Patate, Tintuine, Tatiriga, Gauchetri, Mansa Jetrigu, Chikantara, Subiro, Pecha, Tavarishi.
Direct from Washington, the voice of America, VOA.
နောက်ဆုံးရအနေနဲ့ကသတင်းတွေကိုကုအောင်လင်းဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြခဲ့ကြတာပါ။ဗီယူအန်ဤအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုပမ်မီစ.ဗီအိုအေနျူးစ.ကွန်အင်တာနက်ဆာမျက်နှာကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မင်းမြန်ရဲ့တပုတ်နဲ့စတင်ကြပါတယ်။နောက်ဆက်တရာစုပင်လို့ပြည်တော်စုညီညာရေးညီလာခံဒုတိယအကြော့အစည်းအဝေးကိုဒုတိယမြောက်နေ့အဖြစ်ဒ တော့မနေ့ပြန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တီးကြားတွေ့ဆုံဖို့ရှိနေပါတယ်။ဒီညီလာခံမှာသတင်းယူနေဖို့ရောက်နေတဲ့ VOA သတင်းတော့မမေခါကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားတာ
ပါ။မမေခါဒီကနေ့ပြောင်းစုညီငယ်ညီလာခံ27ပင်လုံးအခုစီဝေးမမေခါအခုဒုတိယနေ့ရောက်နေပြီဆိုတော့ဒီနေ့တော့ထူးခြားခြားဘာတွေများတွေ့ပြီလဲဘာတွေဖြစ်ကြသေးလဲဗျ။
ဒီကနေ့ထူးထူးခြားခြားကတော့မြောက်ပိုင်းခုနှစ်ဖွဲ့ကငင်းငယ်ကော်မရှင်နဲ့တွေ့ဆုံကြတယ်ဆွေးနွေးကြတယ်ပေါ့နော်အလို့သဘောတွေ့ဆုံဆွေးနွေးရဲဆိုတဲ့သဘောပဲသူတို့ဘက်ကတော့ထုတ်ပြန်တယ်အဲ့တော့အဲ့ဒီဆွေးနွေးချက်ရဲ့နောက်ဆက်တွဲကမနက်ဖြန်မှာနိုင်ငံတော်အတိုင်းအမြန်ပုံကူတောင်းဆန်းစုကြည်နဲ့ဒီမြောက်ပိုင်းအဖွဲ့တွေတစ်ဖွဲ့ချင်းစီသူတို့တွေ့သွားမယ်လို့ပြောပါတယ်ရှင
်တွေ့ဆုံမှုအစီအစဉ်နဲ့ပတ်သက်လို့ရောဘာများသိရသေးလဲဗျာ
အခုချိန်ကြီးကတော့တွေ့ဆုံမှုအစီအစဉ်နဲ့ပတ်သက်ပြီးတော့တကြဲကြွယ်နှစ်ဖက်စလုံးကနေပြီးတော့ဘာမှပြောကြားထားတာမျိုးတော့မရှိဘူးဒါပေမဲ့မြောက်ပိုင်းကနေပြီးတော့ရေးဆွဲထားတဲ့မူကိုတော့အစိုးရဘက်ကပြင်ပြဖို့အတွက်ဒီမြောက်ပိုင်းအဖွဲ့ကနေပြီးတော့ဒေါက်တာတင်မျိုးဝင်းကနေတဆင့်ပေးပို့လိုက်တယ်ဆိုတဲ့သတင်းစကားတော့ကြားရပါတယ်ရှင
်မမိခါကြီးအဲ့တော့ဒီကနေ့ဒီပြောင်းစုညီငယ်ညီလာခံကဒုတိယမြောက်နေ့ဖြစ်သွားပြီပေါ့နော်အဲ့တော့ဒုတိယမြောက်နေ့အဖြစ်နဲ့ကောဘာတွေများသလိုဆွေးနွေးကြတာတွေ့ရလဲဗျ
ဒီကနေ့မှာကဏ္ဍတွေအမျိုးမျိုးသူတို့ခွဲပြီးတော့ဆွေးနွေးကြတယ်နိုင်ငံရေးကဏ္ဍလုံခြုံရေးကဏ္ဍစီးပွားရေးကဏ္ဍလူမှုရေးကဏ္ဍနဲ့မြေယာကဏ္ဍဆိုပြီးတော့သူတို့ကဏ္ဍ၅ခုကိုဆွေးနွေးကြတယ်ပေါ့နော်အဲ့အဲဒီဆွေးနွေးမှုတွေကတော့တစ်ဖွဲ့ချင်းစီသူတို့တီးကြတယ်သူတို့ဆွေးနွေးခဲ့ကြတာပါအ
ဲ့တော့ဒီဆွေးနွေးပွဲတွေကနေပြီးတော့တစုံတရာသဘောတူညီချက်ရတာမျိုးတွေရောရှိပါလား
အခုဒီပင်လုံဆွေးနွေးပွဲရဲ့သဘောတဘာဝကဒီပြီးခဲ့တဲ့အခေါက်နော်ပထမအကြိမ်ပြီးသွားတဲ့အချိန်မှာတိုင်းနဲ့ပြည်နယ်အသီးသီးမှာခန္ဓာအလိုက်ဆွေးနွေးကြကနေရလာတဲ့အဖြေဆက်တွေကိုသူတို့ကဒီမှာထပ်ပြီးတော့မျက်နှာစုံကြည့်ဆွေးနွေးတာပေါ့နော်အခြေခံမူတွေကိုသူတို့ကဟိုချမှတ်နိုင်ရေးအတွက်ဆွေးနွေးတဲ့သဘောမျိုးဆိုတော့အခြေရလက်မျိုးတွေထွက်လာမဲ့အနေထားမျိုးမှာတော့မရှိဘူးရှင်သူတို့ရဲ့အနေထားကဘာဒီအကုန်လုံးရဲ့ပုံသဘောတူညီချက်ရအောင်အခြေခံမူတွေကိုပဲချသွားမယ်ဆိုတဲ့အနေထားမျိုးပါပဲရှိပါတယ်အဲ့တော့တော့နိုင်ငံရေးကဏ္ဍမှာဆွေးနွေးတဲ့ဒေါက်တာစလိုင်းလမ်မုံစာကောင်ကိုရိုင်းကပြောရဲဒီဥစ္စာက9ရက်ထဲဆွေးနွေးတယ်။နောက်ပြီးတော့ရှိသမျှတိုင်းနဲ့ဒီနယ်တွေမှာဆွေးနွေးခဲ့တဲ့အရာတွေကိုဒီမှာပြန်ပြီးတော့အခြေခံမူတစ်ခုထွက်လာအောင်လို့ညှိနှိုင်းတဲ့သဘောဖြစ်တဲ့အတွက်ဘာအဖြစ်ရလက်မှထွက်မလာဘူးလို့လည်းသူကိုရိုင်းလည်းပြောထားပါရဲ့ရှင်
။ဟုတ်ကဲ့နောက်ချက်ကအခုဒီညီငယ်ညီလာခံကိုတက်လာကြတဲ့ကိုယ်စားလှယ်ဘက်ကရောဒီညီလာခံနဲ့ပတ်သက်လို့ဘယ်လိုသဘောရိုက်ရှိလဲအားရချေနှမ်းမှုရှိလားအားမရတာရှိလားဘယ်လိုများကြားရလဲဗျတွေ့ရလဲ။
တချို့ကတော့ဒီလောက်ထိဖြစ်လာတဲ့အနေအထားပေါ်မှာပေါ့နော်ဒီနှစ်ပေါင်း60ကျော်အတွင်းမှာဒီလောက်ဖြစ်လာတဲ့အတွက်တော့ဒါတင်တဲ့အာရမှုရှိနေတဲ့တိုင်းရင်းသားအတန်တွေလည်းကြားတယ်လို့တချို့ကတော့ဒီမြောက်ပိုင်းအဖွဲ့တွေလည်းမပါနိုင်တာနောက်တစ်ခုက GNSC ကအဖွဲ့တွေလည်းဒီထဲမှာဝင်ဆွေးနွေးနိုင်တာမရှိတဲ့အပေါ်မှာတော့တိတ်ပြီးတော့အာရမှုမရှိဘူးဒီပထမအကြိမ်နဲ့ဒုတိယအကြိမ်ညီလာခံကတွေ့ဆုံဆွေးနွေးတဲ့တွေ့ခေါ်ပြီးတော့တွေ့တယ်
အဖွဲ့တွေစုံကြရတယ်ဆိုရဲအမေသားမျိုးမှာပဲရှိတယ်ဆိုပြီးတော့ဝေဖန်နေကြတာမျိုးတွေလည်းရှိတယ်နောက်တစ်ခုကဒီညီလာခံနေပါရဇက်မှာမထွက်လာဘူးဆိုပြီးတော့လေတိုင်းလာကုန်လုံးကိုကြားမပြုတ်နိုင်ဘူးဆိုပြီးတော့လေဝေဖန်နေတာမျိုးတွေလည်းရှိပါတယ်ရှင့်အခုထူးခြားကြတော့ဒီညီလာခံမှာအရင်ကမပါခဲ့တဲ့ဒီမြောက်ပိုင်းအဖွဲ့တချို့အထူးပြတော့ကုကန့်လို့နောက်ပလောင်လို့
နောက်ကြခိုင်မော်နော်အီလို့အဖွဲ့တွေတက်လာကြပါတယ်ခင်ဗျာအဲ့ဒါရင်းနှုံးကတော့တက်ကလုံးဝလူလားလားရှိရလားတက်ကဒီအစည်းအဝေးမှာတက်တက်ကြွကြွပါဝင်ရလားအဲတက်ကတော့သူတို့ဒီကဏ္ဍလိုက်ဆွေးနွေးပွဲတွေမှာတော့သူတို့ဘက်ကတက်တက်ကြွကြွပါဝင်တာမျိုးတွေရှိတယ်ဒီအဖွဲ့တွေတက်လာတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့သူတို့ဘာမှတ်ချက်မှတော့သူတို့မပေးဘူးဒါပေမဲ့သူတို့လက်ကင်ထားတာကတော့ဒီအ
ကျွန်တော်တို့ကကာဝေးဦးစီးချုပ်မင်းအောင်နိုင်ငံနေပြောဆိုထားတဲ့အတိုင်းပဲတက်ကကိုယ်စလဲတွေကလည်းဒီအတိုင်းကိုပဲလက်ခံထားပြီးတော့ကျွန်တော်တို့၄၀မြောက်ဟူသူတို့ကအဲ့လိုပဲဖြေပါတယ်ရှင်ဟုတ်ကဲ့မမေခါကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ပင်လုံညီလာခံအခြေအနေနဲ့ပတ်သက်ပြီးမမ်မီခါကိုကိုသားညူဆက်သွယ်မေးမြန်းခဲ့တာပါအခုတော့နိုင်ငံတကာသတင်းစွာတပုတ်ကိုစတင်ကြပါမယ်အဲ့ဒီအစီအစဉ်မတိုင်ခင်မှာကျွန်တော်တို့ဒီလာမယ့်စနေနေ့မှာဘာအကြောင်းအရာတွေကို VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်ကြည့်အောင်ပါ
ပြောင်းစုညီငယ်ညီလာခံ 27 ရာစုပင်လုံးဒုတိယကြော့ဆွေးနွေးပွဲတွေကိုအခုသတင်းပတ်ပြမှာကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တန်းသားအဖွဲ့ကြီးပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လိုဆွေးနွေးခဲ့ကြတဲ့ UNFC တန်းသားအဖွဲ့ချုပ်ကတော့မပါဝင်ခဲ့ပြန်ပါဘူးအခုဒုတိယကျင်းပတဲ့ဒီပင်လုံးညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားအလာကောင်းတွေနဲ့အတူပဲ 80 ညီငယ်အတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီအကြောင်းကိုလာမယ့်စနေညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ် ပါဝင်ဆွေးနွေးလိုရတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချိုတင်ပေးပို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုမေးလိုတာကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပေးပို့လို့ရပါတယ် burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့23232994ဖြစ်ပါတယ်ခင်ဗျာ ပါဝင်ဆွေးနွေးမေးမြန်းကြမယ်သွားရှင်တွေကိုကျေးဇူးပါတယ်။လာမယ့်စနေညဗီရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာ သွားရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုကာဆာလိုနိုင်ငံတကာသတင်းလွှာတွေကိုစက်တိုက်တင်ဆက်ပါမယ်။မန်ချက်စတာကအကြမ်းဖက်တိုက်ခိုက်မှုကြောင့်အဆောင်အကျထူးထူးတွေတွေချထားတဲ့ Brussels မြို့ကိုနေတိုးအဖွဲ့နိုင်ငံခေါင်းဆောင်တွေရောက်ရှိလာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးကာလအတွင်း နေတိုးအဖွဲ့ဝင်တွေဟာအကြမ်းဖက်ဝါဒနှိမ်နည်းရေးထိရောက်စွာမဆောင်ရွက်နိုင်ဘူးလို့ပြစ်ဒဏ်ဝေဖန်ခဲ့ပါတယ်။ဒီပြည်တွင်းမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်မဟာမိတ်တွေစီကနေသမ္မတထရမ့်ဖြစ်စီခြင်းနဲ့ပူးပေါင်းဆောင်ရွက်မှုမျိုးဖြစ်ကောင်းဖြစ်လာနိုင်ကြောင်း VOA
သတင်းကိုကိုအောင်ပြောပြမှာပါ။ဘယ်ဂျီယန်နိုင်ငံဘရက်ဆဲမြို့မှာရောက်နေတဲ့အမေရိကန်ပါဝင်နေတိုးမြောက်အတ္လန်တစ်စာချုပ်အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကိုထောင်ထဲချီတဲ့လူတွေဆန္ဒပြနေကြပါတယ်။နေတိုးအဖွဲ့ပေါ်အစောပိုင်းမှာပြစ်တင်ဝေဖန်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်ကြိုက်ညစ်တက်ပေမဲ့အခုခါမှာတော့စိတ်ပြက်လက်ပြက်ဖြစ်မိပါတယ်လို့ပြောသူကဆန္ဒပ
ကအကောင့်တွေကြီးပဲပြောခဲ့တာပါကဘာရေးရတွေမှာအမေရိကန်မပါတော့ဘူးလို့ပဲသူကပြောပါတယ်အဲ့ဒါတကယ်ကောင်းပါတယ်ဒါပေမဲ့လည်းဒီမိုကရက်နဲ့ရီပါဘလစ်ကန်တွေရဲ့ဖိအားကြောင့်သူ့အနေနဲ့ပြောင်းလဲစဉ်းစားပြီးသမ္မတအိုဘားမားရဲ့ပြင်းထန်တဲ့မူဝါဒတွေအတိုင်းဆက်လုပ်နေတာပ
ါဗြိတိန်နိုင်ငံမန်ချက်စတာကအကြမ်းဖက်တိုက်ခိုက်မှုအပြီးရပိုင်းလေးမှာပဲဘရက်ဆဲလ်မြို့ကိုထရမ့်ရောက်လာတာပါဒီလိုအခြေအနေကြောင့်အကြမ်းဖက်ဝါဒပေါ်ပြက်ပြက်သွားသွားတုံ့ပြန်သွားဖို့နေတိုးကောင်းဆောင်နေကြသဘောထားရှိနေတာပါနေတိုးအတွင်းမှုချုပ်ယန်စ်စတိုသမ်ဘတ်က
The attacks we saw in Manchester
Manchester တိုက်ခိုက်မှုအကြောင်းထိပ်သီးစီဝေးလာတက်ကြတဲ့ခေါင်းဆောင်တွေဟာတနည်းမဟုတ်တနည်းဆွေးနွေးသွားမှာပါဒီတိုက်ခိုက်မှုဟာရက်ဆက်ကြမ်းကြုတ်မှုဖြစ်ပြီးတော့ကလေးငယ်တွေနဲ့လူငယ်လူရွယ်တွေမိသားစုတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ
။ကာဝေးရေးအတွက်နေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့အချိုးကျထဲဝင်တာဒါမှမဟုတ်နိုင်ငံဝင်ငွေရဲ့နှိမ့်ရာခိုင်နှုန်းထဲဝင်ဖို့ထရမ့်အနေနဲ့လိုလားနေတာပါ။စတိုသမ်ဘတ်က
Major topic for
me. ဒုတိယမှုရှိပါတယ်။ နှစ်အတွက်ကြာကြာဆင်းနေပြီးနောက်မနစ်ကဆိုရင်ဥရောပမဟာမိတ်တွေနဲ့ကနေဒါကထဲဝင်ငွေဒေါ်လာဘီလီယံနဲ့ချီရှိပါတယ
်။ဒါပေမဲ့လည်းနိုင်ငံသားတွေလူမှုဖူလုံရေးအတွက်အဓိကဖြည့်ဆည်းပေးနေတဲ့အနောက်ဥရောပနိုင်ငံတွေအဖို့တော့ကာကွယ်ရေးအသုံးစိတ်တိုးတုံမှုအခက်တွေ့နေပါတယ်။ NATO စံကြေးဆန္ဒပြသူ Stephanie Demlin ကတော့ဒီလိုအခြေအနေပေါ်စိုးရိမ်နေပါတယ
်။ Et ça ça veut dire énormément d'argent.
ဒါဟာဘာကိုပြနေတယ်လဲဆိုတော့ငွေကြေးပမာဏတော်တော်များများဟာပညာရေးကျန်းမာရေးလိုမျိုးကိစ္စတွေထက်စစ်ပွဲအတွက်ပဲဖြစ်နေပါတယ်
။ပြင်သစ်သမ္မတအီမနျူရယ်မက်ခရွန်အနေနဲ့ပြင်သစ်နိုင်ငံကအရေးပေါ်အခြေအနေကိုရက်ထက်တိုးဖို့ကြိုးပမ်းနေကြမှာပဲ။နေတို့အဖွဲ့ကြီးရဲ့ထေသည့်အစည်းအဝေးကျင်းပမှာပါ။အခုကာလတွေအတွင်းပြင်သစ်နဲ့ဗြိတိန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်နေတို့ကောင်းဆောင်တွေအနေနဲ့ငြင်းငြိမ်းရေးထက်စစ်ပွဲတွေအကြောင်းပိုဆွေးနွေးဖို့လာလာရရှိနေပါတယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါ။အခုဒီကတော့မူရစ်ကုန်သွယ်မှုအခြေအနေတင်ပြပါမယ်။မွေးကုန်ကူးသူတွေကသူတို့ရဲ့တရားမဝင်ကုန်ထုတ်မှုတွေကိုအကျိုးမြတ်များလာတဲ့အမေရိကန်ဈေးကွက်တွေထိုးဖောက်ဝင်ရောက်နိုင်ရေးအတွက်လျှို့ဝှက်လမ်းကြောင်းပေါင်းစုံစီမံထားပါတယ်။အဲဒီတည်းမှာအမေရိကန်မက္ကဆီကိုနယ်စပ်ကရှေးလျားရှုပ်ထွေးလာတဲ့မြေအောက်ဥမင်လှိုင်ကောင်းတွေလည်းပါဝင်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်လျှို့ဝှက်ဥမင်လှိုင်ကောင်းတစ်ခုကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်အာရူတိုမာတင်းစ်မွေးမှောင်ကူမှုတွေကိုတားမြစ်ဖို့ဘလို့အခက်အခဲရှိသလဲဆိုတာကိုတင်ပြထားတာကိုမှတ်သိကြီးထိုက်ပြောပြမှာပ
ါ။စေးကြောက်မောင်ခိုကူတာမှာအများစုကဥမင်လှိုင်ကောင်းတွေကနေဖြတ်ပြီးတော့တည်ဆောင်ကြတာပါ။အမေရိကန်မက္ဆီကိုနယ်စပ်မှာ1990ပြည့်နှစ်နောက်ပိုင်းဥမင်လှိုင်ကောင်းပေါင်း220ကျော်တွေ့ခဲ့ပါတယ်။ဒီထဲကဥမင်လှိုင်ကောင်းပေါင်း60တို့ကတော့အမေရိကန်ဆန်ဒီယေဂိုနယ်စပ်လုံခြုံရေးတပ်ဖွဲ့ကြီးကြပ်တဲ့ဒေသမှာတွေ့ခဲ့တာပါ။ရဲတပ်ဖွဲ့ရဲ့ပြောခွင့်ရဟိုဆေးဟာနန်ဒက်စ်ကတော့ဒီဒေသဟာဘာကြောင့်ကုန်ကူးသူတွေကိုအထူးသဖြင့်ဆွဲဆောင်ထားနိုင်တယ်လဲဆိုတာကိုရှင်းပြပါတယ
် You see it's an industrial area. We see many warehouses and many trucks passing by.
ဒီဒေသဆက်မှုကွန်ထရိုးလုပ်မှုဒေသဖြစ်ပါတယ်။သူလောင်ယုံတွေရှိသလိုကုန်ကားတွေဆိုရင်လည်းဖြတ်တန်းသွားတာနေကြတာပါ။ဘယ်အချိန်ဖြစ်ဖြစ်ဒီမြင်ကွင်းကတိတ်ပြီးတော့မထူးဆန်းတဲ့မြင်နေကြဖြစ်နေပါလေ။ဒါကြောင့်ပေါင်ကူသမားတွေကလူမြင်ကွင်းမှာပဲခိုးအောင်နေနိုင်တာပါ။
American ဘက်ချမ်းမှာကုန်ကားတွေအဆက်မပြတ်သွားလို့ဆူညံနေတယ်လို့မက္ကဆီကိုဘက်ကလည်းစောက်လုပ်ရေးလုပ်ငန်းခွင်တွေကြောင့်ဆူညံနေတာဖြစ်ပြီးလျှို့ဝှက်ဥမင်လိုင်းကောင်းတွေတူးပေါ်တဲ့အတန်တွေကိုဖုံးလွှမ်းထားစေတာပါဥမင်လိုင်းကောင်းတစ်ခုပေါ်ဖို့ဒေါ်လာ2,000လောက်ကုန်ကြတာကိုလောက်တော့မူးယံမှောင်ခိုသမားတွေကမမှုပါဘူးနေဆက်တကမ်းရဲ့အောက်ကနေတူးပေါ်ထားတဲ့ဥမင်လိုင်းကောင်းရဲ့အရှိကမီတာ80ကျော်ရှိပါတယ်မြေတူးဆက်တွေရန်တရားတွေနဲ့တူးပေါ်နေတဲ့အဲ့ဒီလိုင်းကောင်းကိုတော့မပြီးခင်မှာတွေ့ခဲ့တာပါအမေရိကန်နယ်စပ်ကင်းအဖွဲ့ကတော့ဥမင်လှိုင်ကောင်းတွေကိုရှာပွေဖောက်ထုတ်တာမှာမြေအောက်ကိုဖောက်ထွင်းနိုင်တဲ့ရေဒါတွေ၊စင်ဆာတွေလိုကိုပိုင်ကိရိယာတွေလည်းရှိပါတယ်။လှိုင်ကောင်းတွေကကြွတ်တေးလို့ခေါ်တဲ့ဆန်ဒီယေဂိုကဥမင်လှိုင်ကောင်းရှာပွေရေးအဖွဲ့ရဲ့အကြီးအကဲလန်စ်လန်ရိုင်းကတော့မောင်ခိုသမားတွေကဒီလှိုင်ကောင်းတွေကိုစေးကြောင့်မောင်ခိုကူရာမှာအများဆုံးသုံးတာလို့ပြောပါတယ်။စေးချောက်ကဝင်ကျဲတယ်။နောက်သူ့အနှံ့ကလည်းပြင်းလာကြောင်းမွေးရစေဝါအနှံ့ခံတဲ့ခွေးတွေနောက်နေဆက်ကစစ်စေးရေးဂိတ်တွေနဲ့လေးစိတ်တွေကလုံခြုံရေးတွေမတိအောင်ဖျက်ဖို့ဆိုတာမဖြစ်နိုင်ပါဘူး။စေးချောက်မှောင်ခိုကူးမှုကတော့နေဆက်လုံခြုံရေးအတွက်အင်မတန်မှအလုပ်ရှုပ်ရတဲ့ကိစ္စပါ။Nezak King Apoy ye hnyun cha ye mu Lance Lanwine ga akhu lo byo ba de.
They intercepted 13 individuals in the warehouse immediately.
Noru ye taw mai Mexico ba ga lain gao 73 ku twi shi ke ba de. Ye chu kan chan mye auk chi ma awin paw ku twi ke da ba.
Mye a u men lain gao ta khu ku sha twi bi so ra ne America Anabain ni ba ga ro paip pye lai da ba. Ne cha saung tat ye hnyun cha ye mu Lance Lanwine ga akhu lo byo ba de.
When we go to remediate these things, we can put an X on the ground.
ဒါတွေကိုကျွန်တော်တွေးပြီးဆိုတာနဲ့အဲ့နေရာကို X မှတ်တာလုပ်လိုက်တယ်။ပြီးရင်2 4ရှာဖွေပြီးတော့အင်္ဂလိပ်လောင်းပြီးပိတ်ပစ်ပါတယ်
။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနက2008ခုနှစ်ကနေ2015ခုနှစ်အတွင်းဒေါ်လာ 8.8 တန်းသုံးပြီးဥမင်လှိုင်ကောင်းတွေကိုကွန်ကရစ်နဲ့ပိတ်ခဲ့ပါတယ်။မက္ဆီကိုဘက်ကတော့ပုံစံတစ်မျိုးနဲ့ပိတ်ပါတယ်။ဆန်ဒီယေဂိုကအမေရိကန်နယ်စပ်ကင်းအဖွဲ့ရဲ့ပြောခွင့်ရဟိုစီဟာနန်ဒက်စ်ကအခုလိုပြောပါတယ
် Principalmente ponen They mostly put garbage at the entrance.
ဥမင်လိုင်ကောင်းဝင်လန်းပိတ်သွားတဲ့အချိန်သူတို့ကအများအားဖြင့်တော့အမိုက်တွေဖုတ်ပြီးတော့ပိတ်ပါတယ်
။ဒီလိုပိတ်ပစ်တဲ့နီလန်းကရေရှည်မခံတာကြောင့်လဲမက္ကဆီကိုနဲ့အမေရိကန်အနာပိုင်တွေကြားမကြေမလည်ဖြစ်ရတဲ့အကြောင်းရင်းတစ်ခုပါ။အနည်းဆုံးဥမင်လိုင်ကောင်း6ခုလောက်ကမက္ကဆီကိုဘက်ကနေပြန်ပြီးတော့ပွင့်ပါတယ်။မက္ကဆီကိုအနာပိုင်တွေကတော့ဒီဥမင်လိုင်ကောင်းတွေကိုပိတ်ပစ်ဖို့အင်္ဂလိပ်ဘူမတက်နိုင်ဘူးဆိုပြီးတော့ပြောပါတယ်။ဒါပေမဲ့နှစ်နိုင်ငံတို့အနေနဲ့ဥမင်လှိုင်ကောင်းတွေနဲ့မှောင်ခိုသမားတွေကိုတားဆီးရင်ဆက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်။တရားမဝင်မှုရဲ့ဆေးဝါးတွေနဲ့
မောင်ခိုကူရာတွေကအမေရိကန်နိုင်ငံရဲ့ကျန်းမာရေးနဲ့လုံခြုံရေးအပေါ်ချင်းချမှုအဖြစ်အမေရိကန်ပြည်ထောင်စုကရှုမြင်ထားတာဖြစ်ပါလေရှင်။မတ်တင်ကြီးတိုင်းဖြစ်ပါလေခင်ဗျာ။အမေရိကန်ပြည်ထောင်စုတခွန်လုံကတက္ကသိုလ်တွေကနေဘွေရပြီးဒီနှစ်အတွင်းလောက်ခွင့်ကိုဝင်မဲ့အမေရိကန်နိုင်ငံသားကသုံးသန်းလောက်ရှိနေပါလေ။ဆယ်နှစ်အတွင်းအလုပ်လက်မဲ့နှုန်းအနည်းဆုံးဖြစ်တဲ့ဒီနှစ်2019ခ
ပွဲသူတွေအတွက်2019ခုနှစ်ကတော့အချိန်ကောင်းပါဒီအကြောင်းရင်းကို George Town တက္ကသိုလ်ကပညာရေးနဲ့လုပ်ငန်းခွင်ဆိုင်ရာအကြီးတန်းစီးပွားရေးပညာရှင် Nicole Smith ကရှင်းပြပါတယ
် We are at one of the lowest
unemployment rate 2019ခုနှစ်မေလတည်းကစလို့ဒီနှစ်ကအလုပ်လက်မဲ့နှုန်းအနှိမ့်ဆုံးဖြစ်တဲ့နှစ်ဖြစ်တဲ့အတွက်ဒီနှစ်ပွဲရတဲ့သူတွေအနေနဲ့အလုပ်တန်းရဖို့အလားအလာသိက္ခာကောင်းပါတယ
်ဓာတုစီဝါဘာသာရပ်နဲ့မဟာပွဲရထားတဲ့ဇီဘာမာနာဗီကတော့အခုခေတ်စီးပွားရေးအခြေအနေမှာသူပညာရေးကအစာပဲရှိသေးပြီးတော့နောက်ဆက်ရမှာအများကြီးလိုသေးတယ်လို့သူကပြောပါတယ်
Because science is never ending.
သိပ္ပံဘာသာရဲ့ဆိုတာသင်ယူလို့ကုန်တဲ့ကိုမရှိပါဘူး။၄နှစ်၅နှစ်ပဲသင်ယူရမယ်ရေလည်းမဟုတ်တော့တစ်သက်လုံးသင်ယူသွားရမယ်ပညာရက်ပါ
။မိခင်ပြောင်စုမှာနိုင်ငံတကာကလာပြီးပညာလာတင်တဲ့ကျောင်းသားတွေအတွက်တော့ဗီဇာကန့်သတ်ချက်တွေကြောင့်အလုပ်ကင်ခွင့်လန်းတွေမှာစိန်ခေါ်မှုတွေနဲ့ကြုံရနိုင်ပါတယ်။ဓာတုဗေဒဘာသာရဲ့နဲ့ PhD ဖွဲ့ရထားပေမဲ့လည်းတရုတ်နိုင်ငံကိုပဲပြန်ပြီးတော့အလုပ်စားလုပ်ဖြစ်မယ်ထင်တယ်လို့ Song Yu Mao ကပြောပါတ
ယ်။ Fair opportunity yet.
ဒီချက်လို့ရမယ်ဆိုရင်ဒီမှာအလုပ်လုပ်ချင်ပါတယ်။
တခြားပွဲရသူတွေလည်းဒီလိုအခက်အခဲမျိုးတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။စီးပွားရေးရာကတော့အလုပ်ရှိရနောက်ကိုလိုက်ပြီးတော့ခွင့်လန်းရှာရမှာပါပဲလို့ bankrate.com စီးပွားရေးဝန်ဆောင်မှုက Mark Hamrick ကတိုက်ခိုက်တယ်လို့ဆိုပါတယ
်။ And that suggests that there are still people
American ship နဲ့နောက်ဖက်ကမ်းရိုးတန်းတွေမှာအလုပ်ကိုင်နေရလာလာတွေပုံများပါတယ်။ LA ဘိုင်းဒေသကိုပြောင်းလာပြီးအလုပ်လာလို့လည်းမရှိကြရရဲ့နောက်စီးပွားရေးပြန်လဲဥမော့လာနိုင်ဖို့စောင့်ရက်တဲ့နေရာမှာ American LA ဘိုင်းကလည်းနောက်ကျနေကြတဲ့ကြောင်းအခွင့်အလမ်းတိတ်မရှိတာဖြစ်နိုင်ပါတယ်။
ကုန်သွယ်လုပ်ငန်းတွေမှာလက်ခကောင်းတဲ့အလုပ်နေရာတချို့ကိုရဖို့မျှော်လင့်နေကြသူတွေလည်းရှိတယ်လို့ Nicole Smith ကပြောပါတယ
် jobs are requiring a lot more skills
ဒီကိကုန်သွယ်လုပ်ငန်းတွေမှာကအရင်ကလောက်ကင်ခဲ့တဲ့သူတွေထက်ဆိုင်ကျွမ်းကျင်မှုအများကြီးပိုလိုအပ်ပါတယ်အရင်ကုန်သွယ်လုပ်ငန်းမှာလောက်ခဲ့သူတွေကလည်းဒီအလုပ်ကိုပြန်မလုပ်ကြတော့ဘူးလေ
1980ခုနှစ်တုန်းကဆိုရင်အမေရိကန်ပြည်အောင်စုကအလုပ်နေရာ5ခုမှာနှစ်ခုလောက်ကကုန်သွယ်လုပ်မှုဆိုင်ရာအလုပ်နေရာတွေဖြစ်ပါတယ်ဒီကနေ့ခေတ်တွေမှာတော့အလုပ်နေရာ10ခုမှာတစ်ခုလောက်ထိတောင်နည်းသွားပြီဖြစ်ပါတယ်
မအီးတန်စင်ပြောပြခဲ့တာပါအခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00-9:00ခွဲတိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ
်ပြည်နေငယ်မန်ချက်စတာမြို့ကဂီတာဖျော်ယူပွဲတစ်ခုမှာကလေးတွေပါဝင်လူ22ယောက်တည်ဆုံးခဲ့တဲ့ဘုံခွဲတက်ခဲမှုနဲ့ဆက်နွယ်ပြီးဖိရှားချမ်ပီယံဝါဒတက်မြတ်တက်ပြိုင်တက်ဖက်ဝင်ရဲ့ဒီကနေ့စီးနှင်းရှာဖွေမှုတွေအတွင်းနောက်ထပ်လူ2ယောက်ကိုဖမ်းဆီးလိုက်ပါတယ်အသေးကံဘုံခွဲသမားရဲ့ညီကိုတော်သူနဲ့ဖောက်ခင်ပါဝင်လူချင်းရအနာဝင်နဲ့ဖမ်းဆီးခဲ့သူစုစုပေါင်းအခုဆိုရင်6ယောက်ထိရှိသွားပါပြီဒီနေ့လာနေတော့ကအသေးကံဘုံခွဲတက်ခဲမှုကြောင့်ထိခဲ့တည်ဆုံးသူတွေအတွက်အောက်မေ့ဘွယ်အခမ်းအနားတစ်ခုကိုလည်းဒီကနေ့မနက်ပိုင်းမှာပဲမန်ချက်စတာမြို့မှာကျင်းပခဲ့ပါတယ်မန်ချက်စတာမြို့ကဘုံခွဲတက်ခဲမှုကိုစုံစမ်းစစ်ဆေးမှုအသေးစိတ်အချက်အလက်တွေကိုတော့အမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့မှုနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးတွေ့ဆုံချိန်မှာပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်။တက်ခဲမှုအသေးစိတ်အချက်အလက်တွေကိုအမေရိကန်အာဏာပိုင်ကမီဒီယာတွေကိုဖွင့်ချတဲ့အပေါ်ဒေါသဖြစ်နေတဲ့မန်ချက်စတာမြို့ကဖောက်ခွဲမှုကိုစုံစမ်းနေတဲ့ရဲတပ်ဖွဲ့ကတော့အမေရိကန်ရဲတပ်ဖွဲ့နဲ့သတင်းချက်လက်မျှဝေရာကိုရပ်ဆိုင်းလိုက်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဒီနေ့ရှင်းနိုင်ငံမျိုးတော်ဂျကာတာမှာဘတ်စကားကိတ်ခုမှာအထက်ဘုံခွဲသမားနှုတ်ရဲ့ဘုံခွဲတက်ခိုက်မှုလို့ယူဆရတဲ့တက်ခိုက်မှုကြောင့်အ ਨੇ ဆုံးရက်တက်ဖွဲ့ဝင်3တိစုံသွားပါတယ်။တခြားရက်တက်ဖွဲ့ဝင်9ဦးနဲ့အရသာ9ဦးလို့လည်းထိခဲ့တယ်ရခဲ့ကြတာပါ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္တနာကိုကျွန်းပေါ်ကမြို့ကိုဒီသတင်းပတ်စောပိုင်းကစီးနင်းတက်ခိုက်ထိချုပ်ထားတဲ့အစ္စလမ်စစ်သွေးကြွတွေကိုရှင်းလင်းမှုအစိုးရတပ်တွေဒီကနေ့ပဲမြို့ရင်းကိုစတင်ဝင်ရောက်လာပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ် VOA အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိလိုင်းနိုမီတာ 19.25 ဒုဝန်နေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.